ထိုင်းမြန်မာနယ်စပ်ကကြားဖြန့်လိန်ငယ်လဲတဲ့လုပ်ငန်းတွေကြောင့်ဖိအားတွေရင်ဆိုင်နေရချိန်မှာပဲထိုင်းနိုင်ငံသားဝင်ကြီးမာရစ်ဆမ်ကီယန်ပွန်ဆာဟာအနာဒိစကောင်းဆောင်ဗိုလ်ချုပ်မွေးမင်းအွန်လိုင်းနဲ့စနေနေ့မနေ့ပိုင်းမှာနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။အဲ့လိုတွေ့ဆုံမှာအွန်လိုင်းလိန်လယ်မှုလုပ်ငန်းတွေတိုက်ဖျက်ရေးကိုအိန္ဒိယနိုင်ငံနဲ့အပါအဝင်နိုင်ငံတကာနဲ့ပူးပေါင်းပြီးစုံစမ်းဖော်ထုတ်ရေးယူမှုတွေဆောင်ရွက်သွားမယ့်အခြေအနေတွေကိုဆွေးနွေးကြတယ်လို့စစ်ကောင်စီမီဒီယာထုတ်ပြန်ချက်ကဆိုပါတယ်။ပြည်မဝင်ကုန်စည်စီးဆင်းမှုကြမ်းဖက်မှုတိုက်ဖျက်ရေးနဲ့သတင်းအချက်လက်တွေဖလှယ်ရေးတွေကိုလည်းဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒီချိန်မှာပဲထိုင်းမြန်မာနယ်စပ်ကမြဝတီမြို့ရွှေကုတ်ကိုနဲ့ KK Park နယ်မြေဒေသတွေမှာပြည်မဝင်လုပ်ငန်းတွေလှုပ်ဆောင်ပြီးပါဝင်ပတ်သက်ခဲ့သူပြည်ပနိုင်ငံသား126ဦးကိုထပ်မံထိန်းသိမ်းနိုင်ခဲ့ကြောင်းစစ်ကောင်စီကစနေနေ့မှာပဲထုတ်ပြန်ပါတယ်။ဇန်နဝါရီ30ကနေဖေဖော်ဝါရီ22အထိဖမ်းဆီးထားသူဦးရေက1111ယောက်ရှိနေပြီးအဲ့ထက်က683ယောက်ကိုထိုင်းနိုင်ငံကတဆင့်သက်ဆိုင်ရာနိုင်ငံတွေကိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပါရယ်။စနေနေ့ကလွှဲပြောင်းပေးတဲ့ထဲမှာတော့တရုတ်နိုင်ငံသား112ဦးနဲ့ထိုင်းနိုင်ငံသား2ဦးပါဝင်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါရယ်။